ရုရှားတပ်တွေသိမ်းပိုက်ခဲ့တဲ့ယူကရိန်းနိုင်ငံအရှေ့မြောက်ပိုင်းကအီဇီယန်မြို့မှာစုပုံမြုံနှံထားတဲ့လူသေအလောင်း400ကျော်တွေ့ရှိခဲ့ရတယ်လို့ယူကရိန်းရာရှိတွေကဒီနေ့ပြောလိုက်ပါတယ်။ခါကီဗ်ဒေသကစုံစမ်းစစ်ဆေးရေးရဲချုပ်ဆာဟီပိုဗီနော့ကအခုတွေ့ရှိချက်ဟာလူသေအလောင်းအများဆုံးစုပုံမြုံနှံထားတာဖြစ်ပြီးသေဆုံးသူတချို့ကရုရှားရဲ့လက်နက်ကြီးကြောင့်ဖြစ်တယ်လို့တချို့ကတော့လေကြောင်းတိုက်ခတ်မှုကြောင့်သေဆုံးခဲ့ရတာလို့ပြောပါတယ်။ယူကရိန်းသမ္မတဗလာဒီမီယာဇယ်လင်စကီကလည်းဒီအစီအံမျိုးကိုတနေ့ဗိုလ်ဒူးနေ့ကသွားကြည့်ခဲ့ပြီးဒီစုလိုက်ပြောင်းလဲမြှုပ်နှံမှုကရုရှားထုတ်စစ်စာပိုင်းတဲ့ကီဖ်မျိုးတော်စင်ကြီးဖုံးဘူချာမှာဖော်ရီလက်ကွန်ကမြှုပ်နှံခဲ့ပုံနဲ့ဆင်တူတယ်လို့မနေ့ကပြောခဲ့ပါတယ်။သမ္မတဇယ်လင်စကီကဆက်ပြီးရုရှားတွေဝင်ခွဲတဲ့နေရာတိုင်းမှာတည်ဆုံမှုတွေကျန်နေခဲ့တာအတွက်ရုရှားကိုအရေးယူမှရမယ်။ဒီနောက်ထပ်တွေ့ရှိမှုတွေကိုလည်းဒီနေ့တောက်ကြနေမှာထပ်ထုတ်ပြန်သွားမယ်လို့မနေ့ကဗီဒီယိုမိကွန်းမှာပြောခဲ့ပါတယ်။ဒီပေါ်ရုရှားဘက်ကတော့မတုံ့ပြန်သေးပါဘူး။အရင်ကတော့ယူကရိန်းနဲ့နောက်နိုင်ငံမဟာမိတ်တွေကရုရှားတပ်တွေဆစ်ရဆွေးမှုကျူးလွန်နေတယ်လို့ဆဆွဲလာကြတာကိုရုရှားဘက်ကတော့အရက်သားတွေကိုပြစ်မှတ်ထားပြီးဒီဆစ်ရဆွေးမှုမကျူးလွန်ခဲ့ပါဘူးလို့ညင်းဆိုလာခဲ့ပါတယ်ခင်ဗျ။